Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်ပြီလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အာဖဂန်ကပုဂ္ဂလိကရုပ်သံဌာနတစ်ခုဒီကနေ့စီးနင်းတိုက်ခတ်ခံရတာကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာရေးကြီးညာချက်ကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးရဲ့တုံ့ပြန်ချက်နဲ့အတူနားဆင်ကြရမှာက
မြန်မာနဲ့အောက်မှာအပူပြီးတော့မှလည်းနားလည်အောင်သူရှင်းပြဖို့ကြိုးစားမယ်လို့အဲ့လိုထင်တယ်အဲ့လိုရှင်းပြဖို့ရတယ်ဆိုရင်တော့ဘာဖြစ်ပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒီမှာနိုင်ငံအကောင်းဆုံ
းမြန်မာရေးလည်လာသုံးသက်သူဦးစီတောင်မြင့်ပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့တူ NCA ကိုလက်မှတ်ရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဒီရက်ပိုင်းတွင်နှစ်ဖက်တွေ့ဆုံမဲ့အကြောင်းစတာတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်အစီအစဉ်တွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်အန်တီအကြီးလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်သင့်ခံနိုင်ကြမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်မဖြစ်မနေစီးရင်အင်အားအသုံးပြုမှုအပါအဝင်နီလန်ပေါင်းစုံအသုံးပြုပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတွက်အတူတကဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်တို့ရဲ့တူနှိုင်းမမီတဲ့စီးရေးစွမ်းရည်ကိုအပြည့်အဝအသုံးချဖို့အဆင်သင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကသမ္မတအိမ်တော် Blue House မှာတောင်ကိုရီးယားသမ္မတမွန်ချေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိစောက်ထားသမျှကိုမြောက်ကိုရီးယားဘက်ကထိပါချင်းချောက်ကွင့်မပြုတ်နိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာတန်ပေါင်းများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောက်နေတာလို့လည်းစွပ်စွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြကြောင်းလဲသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကဆက်ဆက်ဆွေးနွေးရေးစကားဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လုပ်လာမယ်လို့ယုံကြည်ထားကြောင်းလဲသမ္မတထရန့်ကပြောပါတယ်အမေရိကန်သမ္မတထရန့်နဲ့သမ္မတဂရော်မလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဒီကနေ့အင်္ဂါနေ့မနေ့ခင်းမှာရောက်ရှိနေတာဖြစ်ပြီးနှစ်ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်အစမှာတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံးနဲ့ကီလိုမီတာ100အကွာမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုလည်းသွားရောက်ခဲ့ပါတယ်ရှင်
မိသားစုဝင်တွေအပေါ်ကိုရီးလက်ရောက်ကြမ်းဖက်မှုကြောင့်အချုပ်ကျခဲ့ဘူးသလိုလီတက်ကနေထုတ်ပယ်ခံခဲ့ရသူဖြစ်တဲ့ Texas Phoenix ခရီးယံဖျားကြောင့်တစ်ခုမှာတနက်နဲ့ပြစ်ခတ်ခဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့မတ်တမ်းတွေမှာဖကြောင့်စနစ်တကျထည့်သွင်းမထားတဲ့လဲဆိုတဲ့အချက်ကိုအမေရိကန်လီတက်ကစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့ရာအဲ့ဒီလိုမတ်တမ်းမရရရှိထားမယ်ဆိုရင်တနက်သမား Devin Kelly အနေနဲ့တနက်တွေကိုတရားဝင်ဝယ်ယူနိုင်မှာမဟုတ်သလို Sutherland Springs မြို့ကလူပေါင်း26ဦးတို့လည်းတင်းငွေတွေကအသက်ခံခဲ့ကြမှာမဟုတ်ပါဘူး။တနက်သမား Kelly ရဲ့အမှုကိုပြန်လည်ဆက်သုံးသပ်ဖို့လေသက်တာဝန်ရှိသူတွေကအမိတ်ထုတ်ပြန်ထားသလိုဒီလိုအလားတူကိစ္စအလုံးကိုအသေးချာမှတ်တမ်းတင်သွားမယ်လို့ပြောပါရယ်တနက်ပြစ်ခတ်မှုမှာအပြင်းထန်ထိခိုက်ထဏ်ရာရသွားသူ10ဦးဆင်းအောင်မှာဆက်လက်ကုသခံရဆဲဖြစ်ပြီးဒီထဲကလူနာ4ဦးကတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ Texas Bidus လုံခြုံရေးအရာရှိ Freeman Martin ကတင်လာနေညနေမှာပြောပါရယ်တနက်သမားကသူ့ရောက်ခမရုံနဲ့အဆင်မပြေသူဖြစ်ပြီးမိသားစုပြဿနာကြောင့်အခုလိုတနက်ပြစ်ခတ်မှုဖြစ်ပုံရပါရယ်ဖျားဖို့ပြုနေသူတွေကိုတနက်နဲ့ပြေးပြီးဖျားเจ้าကနေထွက်ပြေးခဲ့တဲ့တနက်သမား Kelly နဲ့ဖျားเจ้าအနေနဲ့နေသူတို့တို့အပြန်လှန်ပြစ်ခတ်ခဲ့ကြပြီးနောက်ပိုင်းမှာရဲတွေရောက်လာခဲ့တာပါတနက်သမားကယ်လီဟာအခင်းဖြစ်တဲ့နေရာမှာရင်သူကောင်းကိုတနက်နဲ့ပြေးပြီးတော့အဆုံးစင်သွားတယ်လို့ပြည်သူ့လုံခြုံရေးအရာရှိမာတင်ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်းရုပ်သံဌာနရုံးချုပ်ကိုဒီကနေ့အင်္ဂါနေ့မှာပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ် မျိုးရင်းကရှမ်ရှက် TV ဌာနကိုစီစဉ်တိုက်ခတ်ခဲ့တဲ့အကြောင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြောဆိုပါတယ်။မနေ့ပိုင်းတိုက်ခတ်မှုမှာတော့အသေးခံဘုံးခွဲတိုက်ခတ်မှုလို့ယူဆရတဲ့ဘုံးခွဲတိုက်ခတ်မှုနဲ့စတင်ခဲ့ပြီးတဲ့နောက်မှာတခြားတိုက်ခတ်ရေးသမားတွေအဆအုံတဲကိုဝင်ရောက်နိုင်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကတိုက်ခတ်သူတွေကိုမချေမှုန်းနိုင်ခင်နိုင်ရီနဲ့ချီကြမြင့်တဲ့စီးနှင်းတိုက်ခတ်မှုအတွင်းနောက်ထပ်၃ချိန်ပောက်ခွဲခဲ့တဲ့အသံတွေလည်းကြားခဲ့ရပါတယ်။ရှမ်ရှက် TV ဌာနရဲ့အစီအစဉ်တွေရက်ဆိုင်ထားကြရကနေအခုပြန်လည်ထုတ်လွှင့်နေပြီးတိုက်ခိုက်မှုတွေပြီးဆုံးသွားပြီလို့ကြေညာပါတယ်။အနည်းဆုံးလူ20ထံရာရထားပြီးရုပ်တံဌာနဝန်ထမ်းတွေအများစုဖြစ်တဲ့အကြောင်းနဲ့ဒီလူတွေကိုကာဘူးမြို့တော်ကဆေးရုံတွေကိုပို့ဆောင်ထားတဲ့အကြောင်းရုပ်တံဌာနဝန်ထမ်းတို့က VOA ကိုပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ပြည်ပခန့်တုံ့ပြန်ကင်တွယ်ရေးအဖွဲ့ကအဆောက်အုံကိုဝန်းရံထားပြီးတနတ်သမားတွေနဲ့အပြန်အလှန်ပစ်ခတ်ရင်းအဆောက်အုံတွင်ဝင်ဖို့ကြိုးစားနေတာတွေကိုရုပ်သံတွေမှာတွေ့ရပါတယ်။အခုတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတာလီဘန်တပုံဘက်ကတော့ကြေညာချက်တစ်စောင်ထုတ်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့နီကာရာဂွာနိုင်ငံကဒုက္ခသည်2500နီးပါးကိုပေးအပ်နေတဲ့လူဝင်မှုကြီးကြပ်ရေးအထောက်အပံ့တွေကိုသမ္မတထရမ့်အစိုးရအဖွဲ့ကရက်ဆိုင်လိုက်ပြီးမဲ့ဟွန်ဒူရပ်စ်နိုင်ငံကဒုက္ခသည်9000ထက်မနည်းကိုတော့ဆက်လက်ထောက်ပံ့ထားပါရယ်။အမေရိကတိုက်အလဲပိုင်းကရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကို Temporary Protected Status TPS ရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှနေထိုင်လုပ်ကိုင်ခွင့်ပေးထားတာပါ။ TPS အစီအစဉ်နဲ့နေထိုင်နေတဲ့နီကာရာဂွာဒုက္ခသည်တွေကိုလာမယ့်ဇန်နဝါရီလ9ရက်နေ့မှာအထောက်အပံ့တွေရက်ဆိုင်မှာဖြစ်ပြီးသူတို့အနေနဲ့ကိုယ်ကိစ္စကိုယ်ပသာကိုစီစဉ်ဖို့ဒါမှမဟုတ်နိုင်ငံကထွက်ခွာဖို့ဒါမှမဟုတ်လဲတရားဝင်နေထိုင်နိုင်ဖို့တခြားဗီဇာအမျိုးအစားတွေလျှောက်ဖို့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကအချိန်ဆက်နလပေးထားပါတယ်။1998ခုနှစ်ကအမေရိကတိုက်အလဲပိုင်းမှာဟာရီကိန်းမုန်တိုင်းမစ်ချ်ကြောင့်လူပေါင်းသသိန်းကျော်သေဆုံးခဲ့ရတဲ့အချိန်ကစလို့နီကာရာဂွာနဲ့ဟွန်ဒူရပ်စ်ကဒုက္ခသည်တွေ TPS စီစဉ်နဲ့အမေရိကန်ပြည်ထောင်စုမှခုံလုံးနေကြတာဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတွင်းလူတွေနီးစပ်သူတွေနဲ့စီးပွားရေးပတ်သက်ဆက်နွယ်မှုပမာဏနဲ့ပတ်သက်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကကာကွယ်ပြောဆိုနေပါတယ်။ရုရှားသမ္မတပူတင်ရဲ့တမက်နောက်အမေရိကန်ကပြစ်ဒဏ်ခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးတို့နဲ့ပတ်သက်နေတဲ့ Navigator Holdings ကုန်တင်သင်္ဘောလုပ်ငန်းမှာကလေးကျွယ်တတိယကြီးဖြစ်တဲ့ဝန်ကြီးရော့စ်က37ရာခိုင်နှုန်းရင်းနှီးမြှုပ်နှံထားတဲ့အကြောင်းအစ်စ်ပေါက်ကြားထွက်လာတဲ့ဆက်ရွက်စတမ်းတွေမှာဖော်ပြထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုနဲ့လွှတ်တော်ဆိုင်ရာကော်မတီ3ခုတို့ကစုံစမ်းစစ်ဆေးနေချိန်မှာပဲဝင်းဂျီရော့စ်ရဲ့ရုရှားနိုင်ငံတွင်းကငွေကြေးပတ်သက်မှုတွေပေါက်ကြားထွက်လာတာဖြစ်ပါတယ်ရှင်
အီရန်တို့ကြော်တော်နောက်ခံပေးထားတဲ့ယေမန်နိုင်ငံထက်ကဟူဒီတပုံတွေဆော်ရီအာရေဗျနိုင်ငံရဲ့မြို့တော်ရီယတ်ဖက်ကိုမစ်ဆိုင်းတုံးတစ်စင်းပစ်လုခဲ့ရတာဟာအီရန်ဖက်ကစစ်ကြေညာလိုက်တဲ့လောက်ရဖြစ်ကောင်းဖြစ်နိုင်တယ်လို့ဆော်ရီအာရေဗျကပြောပါရယ်အဲ့ဒီမစ်ဆိုင်းတုံးကိုခင်းခလစ်နိုင်ငံကလေးစစ်ကနေခေါ်ဆိုရီတို့ဖက်ကစနေနေ့မှာကြားဖြတ်တက်ခဲ့ခဲ့တာပါဒီတုံးနဲ့ပစ်ခတ်တက်ခဲ့တာကိုတုံ့မြန်တဲ့အနေနဲ့ယေမန်နိုင်ငံရဲ့ကုန်ကြောင်ရေချောင်းနဲ့လေးစစ်တွေကိုယာယီပိတ်ထားလိုက်တယ်လို့ဆော်ရီဦးဆောင်တဲ့မြို့မောင်းတပ်ကတနင်္လာနေ့မှာပြောပါရယ်ဒီလမ်းကြောင်းတွေကိုယာယီဆိုပေမဲ့ဘလောက်ကြာကြာပိတ်ထားမလဲဆိုတာကိုတော့တာဝန်ရှိသူတွေကမပြောပါဘူးဆနရိတ်ခါနဲ့ဆေးဝါးတွေအရေးပေါ်လိုနေတဲ့ယေမန်နိုင်ငံသားတွေစီဘလို့တွားရောက်ထောက်ပံ့ပေးနိုင်မလဲဆိုတဲ့ပေါ်ဆိုရင်လည်းကုလသမဂ္ဂကပြောပါရယ်ယေမန်နိုင်ငံမြို့တော်ဆန္ဒကိုဟူဒီတပုံတွေက2014ခုနှစ်ကထိန်းချုပ်လိုက်တဲ့အတွက်နိုင်ငံတကာအသိအမှတ်ပြုယေမန်သမ္မတအဗ်ဒူရာဒူမန်ဆွာဟာဒီလည်းမြို့တော်ရီယတ်ကိုရှောင်သိမ်းခဲ့ရတာဖြစ်ပါရယ်
ပပူအနျူဂီနီနိုင်ငံကကျွန်းတကျွန်းပေါ်မှာဩစတြေးလျကဖွင့်လှစ်ထားတဲ့ထိန်းသိမ်းရေးစခန်းဟောင်းမှာအခြေခံဝန်ဆောင်မှုတွေပြန်လည်ပြည့်အခွင့်ပြုဖို့ရှောက်ထားချက်ကိုပပူအနျူဂီနီတရားရုံးချုပ်ကပေးချလိုက်ပါတယ်။အဲ့ဒီထိန်းသိမ်းရေးစခန်းဟောင်းမှာဩစတြေးလျနိုင်ငံတွင်နိုင်ငံရေးခလုံးခွင့်ရလို့သူအမျိုးသား600ကျော်တို့သတင်းတပတ်ကြော်ကြားခေါ်အောင်နေတာဖြစ်ပါတယ်။ County တဲ့ Manus Island ကထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းပတ်ကပိတ်ခဲ့ခြင်းကဆလို့လျှက်စင်ပြီးနဲ့ရေဖြတ်တောက်ခဲ့တာဖြစ်ပြီးစားနပ်ရိက္ခာထောက်ပံ့မှုကိုလည်းရပ်ဆိုင်းလိုက်တာပါ။ဒါပေမဲ့လည်းထိန်းသိမ်းရေးစခန်းတွင်ကအမျိုးသားတွေကတော့စခန်းတွင်ကထွက်ဖို့ငြင်းဆန်ပြီးဆက်လက်နေထိုင်နေကြတာဖြစ်ပါတယ်ရှင်။
ဗီယက်နမ်နိုင်ငံရဲ့တောင်ပိုင်းဘက်ကန်ယိုရန်ဒေသမှာပြေးခဲ့တဲ့သတင်းဘက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်မုန်တိုင်းကြောင့်တေဆုံးသူ69ယောက်ထိရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်။ခွမ်ဟွာပြည်နယ်ကိုမွေးနောက်ဖျက်ဆီးခဲ့တဲ့တိုင်ဖုန်ဒရမ်ရီအပြီးလူ30ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသဘာဝဗေဒန်စီမံခန့်ခွဲမှုဆိုင်ရာအာဏာပိုင်အဖွဲ့ကပြောပါရယ်။အကြီးအကျယ်ရေကြီးမှုကြောင့်အိမ်ပေါင်း13,600လုံးဝပျက်စီးခဲ့ပါရယ်။တိုင်ဖုန်ဒရမ်ရီကြောင့်မိုးတဲထန်စွာရေကြီးနေတာကြောင့်နိုင်ငံအလဲပိုင်းဒန်နန်မြို့မှာပုံရုံးတွေကစပြီးတော့နေရကြာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံအပေါ်မှာလည်းတက်ရောက်နိုင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းညီလာခံကိုတက်ရောက်မှာပါ။ဒါအပြင် American သမ္မတ Donald Trump, တရုတ်သမ္မတ Xi Jinping, ဂျပန်ဝန်ကြီးချုပ် Shinzo Abe, ရုရှားသမ္မတ Vladimir Putin တို့အပါအဝင်နိုင်ငံပေါင်း20နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းထားပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်နောက်ပိုင်းစတင်တင်ပါမယ်။ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအာဆီယံထိပ်သီးစီးဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒေသအတွင်းခေါင်းဆောင်တွေအပြင်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံရမှာတော့နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဝေဖန်မှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အကြအတဲနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကခန့်မှန်းကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်ဆောင်ထားရမဆီမုံကတင်ပြပေးပါလိမ့်မယ်ရှင်
။ဗီယက်နမ်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့နဲ့နိုဝင်ဘာလ12ရက်နေ့ကျင်းပမယ့် APEC အာရှပစ္စည်းပိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံ။နောက်ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့အထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆီယံခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတွေ့ဆုံဆွေးနွေးမယ့်အစီအစဉ်တွေကိုတော့နောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ပေးသွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကပြောပါရစေ။ဟုတ်ကျွန်တ
ော်တို့မကြနိုင်ပါတော့ဘူးပဲ။ကျွန်တော်တို့သတင်းထုတ်ပေးပါမယ်နော်။ဟုတ်ကဲ့။
အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမဲ့ညီလာခံဟာဒေါ်အောင်ဆန်းစုကြည်အတွက်ဖိအားပေးခံနေရတဲ့ရခိုင်ပြည်နယ်အရေးရှင်းပြနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်။နိုင်ငံခေါင်းဆောင်တချို့နဲ့အထူးသဖြင့်ဒီတက်ပေါ့နိုင်ငံခေါင်းဆောင်တချို့နဲ့ပြီးတဲ့ပြည်သူဝင်ရအောင်တော့ဒီကြိုးစားလေလို့အဲ့လိုပဲပြရတယ်။အဲ့ဒီမှာအမေရိကန်သမ္မတဒေါ်နယ်ထရန့်လည်းပါနိုင်တာပေါ့နော်။ပါမယ်ဆိုတဲ့ခါကျတော့သူရည်ရွယ်ချက်ကဒီအဲ့ဒီကြွားလေးရည်ရွယ်ချက်ကအဲ့ဒါအတိအကျဖြစ်ဖို့များတယ်အဲ့ဒီမှာဒီတိုးဆုံတဲ့ခါကျရင်ရခိုင်ပြည်နယ်တွေကစိတ်ချကိုဟိုနားလည်အောင်ပေါ့နော်ဒီဟိုလက်လက်ရဲ့ဒီလူငယ်ကောင်စီဥက္ကဋ္ဌရဲ့အဲ့ဒီရိုးသားလည်းထွက်ထားတယ်ထုတ်ပြန်ချက်ကလည်းရှိထားတယ်ဒီလိုနေသားမျိုးအောက်မှာဖိအားတွေများနေတဲ့အောက်မှာအပူပြီးတော့မှဟိုနားလည်အောင်သူရှင်းပြဖို့ကြိုးစားမယ်လို့တော့အဲ့လိုထင်တယ်အဲ့လိုရှင်းပြခွင့်ရတယ်ဆိုရင်တော့ဘာဖြစ်ပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒီမှာနိုင်ငံအကောင်ဆောင်တွေအနေနဲ့လည်းသူကိုယ်တိုင်နဲ့စကားပြောရတယ်ဆိုတော့အချိန်မီပို့ပြီးနားလည်နိုင်တာပေါ့နားလည်နိုင်တဲ့ခါကျရင်ဟိုတုံ့ပြန်တဲ့ခါကျရင်သူတို့ပြန်ပြီးတော့မှစဉ်းစားစရာတွေရလာလိမ့်မယ်လို့ထင်ပါတယ
်အခုလိုနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အာဆီယံထိပ်သီးခေါင်းဆောင်တွေပါအဝင်အာရှပစ္စည်းပိတ် APEC ခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေနဲ့ပါတွေ့ဆုံခွင့်ရမယ့်အပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတင်းချီထွက်ပြေးနေရတဲ့ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအရေးဒေါအောင်ဆန်းစုကြည်အနေနဲ့ဖြေရှင်းနိုင်ခဲ့လိမ့်မယ်လို့ယူဆမိကြောင်းမြန်မာနိုင်ငံရဲ့လေလာသုံးသက်သူဦးစေရသူကပြောပါတယ်
။အခုတွားလိုက်တယ်ဆိုတော့ဘာပြောဟိုခေါင်းဆောင်တွေအများကြီးနဲ့ကျွန်တော်တို့တွေ့ခွင့်ရမယ်လေပြီးတော့ဟိုအာဆီယံဆိုရင်မဲ့သူကဟိုဤစေရှားဆမ်းမဲ့လက်တက်မှာဆိုတော့အဲ့မှာလဲထရမ့်တို့ဘာတို့တရုတ်ကကောင်းဆောင်တို့တခြားဟိုစိတ်သီးတွေလည်းအများကြီးလာကြမယ်လို့ကျွန်တော်ထင်တယ်ပေါ့နော်အနည်းဆုံးအဲ့ဒီဂျပန်တောင်ကိုရီးယားပေါ့လေဆိုတော့အဲ့မှာလဲသူခုနလိုမျိုးဒေတာရင်းရောခုနလိုအမေရိကန်သမ္မတတို့ဘာတို့ပေါ့နော်ဒေါ်နယ်ထရမ့်လည်းလာမယ်ဆိုတော့သူနဲ့လဲကျွန်တော်အဆင်ပြေရင်တော့ဒါဘာပြောတွေ့ပြီးတော့တေချာရှင်းပြလို့ရမှာပေါ့နော်ဘာလို့လဲဆိုတော့တွေ့ညီလာခံမတက်လိုက်ရတာကကျွန်တော်တို့ကအဖွင့်ရေးလက်လွတ်သွားလို့ဖြစ်နေတာ။အခုကျတော့ဒီခွင့်ရေးကိုခုနကလိုပြည်သမကထွေးညီလာခံတော့မကြည့်ဘူး။ဒါပေမဲ့ဒေတာရင်းအရေးပါတဲ့နိုင်ငံအပြင်ဒေတာအပြင်ဘက်ကအရေးကြီးတဲ့ဒီအမေရိကန်တို့လိုနိုင်ငံမျိုးတွေလည်းလာမယ်ဆိုတဲ့အခါကျတော့ဒါကကျွန်တော်တို့ဒီမြန်မာပြည်အတွက်ကောင်းတာပေါ့။သူပြင်ချက်ခံရေးတော့ကိုကောင်းတာပေါ့နော်
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဗီယက်နမ်နိုင်ငံဒါနာမြို့မှာကျင်းပမယ်။အာဆီယံနိုင်ငံများနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့နိုင်ငံခေါင်းဆောင်တွေတီးတန့်တွေ့ဆုံပွဲကိုတက်ရောက်မှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမယ်။32ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေကိုလည်းတက်ရောက်မှာဖြစ်တယ်လို့ နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်
။မဆုမွန်တင်ပြခဲ့တာပါရှင်။ခုဆက်လက်ပြီးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမရေးကြေညာချက်ပေါ်ကုလသမဂ္ဂဆိုင်ရာမြမအတန်အမတ်ကြီးရဲ့တုံ့ပြန်ချက်ကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ထီထီရောက်ကင်တွယ်ဖြည့်ရှင်းနေတဲ့အတွေ့လုံခြုံရေးကောင်စီရဲ့ဂျားဝင်ဆောင်ရွက်မှုမလို့အကြောင်းနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာရေးကြီးညာချက်ကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဟောက်တိုစွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်။မိုင်းအင်ဂျင်နိုင်ဆက်သွယ်မြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။
ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကဦးစီးရေးဆွဲတဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ခုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့မှုအပေါ်ပြစ်တင်ရှုံချခဲ့ပါတယ်။အလားတူမြမလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွန်းသုံးပြီးညမြေရှင်းလင်းရေးလုပ်ရမှာအရက်သားတွေအပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူပေါင်း6သိန်းကျော်နှစ်လအတွင်းထွက်ပြေးခိုလုံရတဲ့အခြေအနေကိုလုံခြုံရေးကောင်စီကအထူးစိုးရိမ်မိကြောင်းအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီတပ်အမတ်ကြီးကလုံခြုံရေးကောင်စီအစည်းအဝေးတွင်အခုလိုပြောကြားခဲ့ပါတယ်
The Security Council calls upon the government of Myanmar to ensure no further excessive use of military force in Rakhine State.
ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတပ်ဝင်များတွေအလွန်ကျွံအသုံးမပြုရေးတရားဆောင်ရွက်ဖို့ရဲသားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးရေးအသုံးချဖို့ဒုခွင့်ရေးလေးစားမှုရှိတဲ့အနေနဲ့တာဝန်တွေခိုင်မာတဲ့တန်တိတ်ထန်ချမှတ်ချက်တွေအရချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီအနေနဲ့တောင်းဆိုပါတယ်
ဒါအပြင်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတိုက်တွန်းသွားပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာတပ်အမတ်ကြီးဟောက်တိုစွန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်။ The BRSD will not help our efforts for solving the issue but rather lead to further polarization and escalation of tensions.
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ဟာပြဿနာကိုအပြည့်အစုံမှာမြန်မာနိုင်ငံအတွက်အထောက်ကူမပြုသလိုနိုင်ငံတွင်းရှိလူအဖွဲ့အစည်းတွေနဲ့ကိုယ်ွယ်တဲ့ဘာသာတွေကြားပိုးပြီးတော့တွေးကွဲစီမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်မလူအပ်တဲ့ဖိအားပေးရလဲရောက်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ပါအချက်အလက်တွေကလည်းတခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုတ်ပိုင်ခွင့်တွေနဲ့တွားပြီးတော့ညှိစွန်းနေတာတွေ့ရပါတယ်။ဒီကိစ္စကိုကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအပြင်လူခွင့်ရေးကောင်စီမှလည်းဆွေးနွေးနေတာဖြစ်ပါတယ
်အလားတူဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးရဲ့တုံ့ပြန်ချက်ကတော့
The PRSD has given some broad guidelines for the process.and has recognized the many commitments and pronouncements made by Myanmar.
လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာဖော်ဆောင်လိုက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုဖော်ပြထားသလိုမြန်မာစုအကပေးထားတဲ့ဂရီတွေထုတ်ပြန်ချက်တွေကိုလည်းအတိအမှတ်ပြုဖော်ပြထားပါတယ်။ဒီလိုပေးထားတဲ့ဂရီတွေကိုလက်တွေ့အခိုင်အမာအကောင့်ထဲပို့ပြီးတော့ရိုဟင်ညာတွေရဲ့ယုံကြည်မှုကိုပြန်ရရှိပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့သူတို့ရဲ့နေရပ်တွေကိုဘေးကင်းလုံခြုံစွာသိခါရှိရှိပြန်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အတွင်းမှုကျုပ်အနေနဲ့လုံခြုံရေးကောင်စီကို30ကျားမှဆင်ခန်းမှဖြစ်တဲ့အတွက်ဒီတော့အတွင်းရခိုင်ပြည်နယ်မှာထင်သာမြင်သာရှိတဲ့တိုးတက်မှုတွေကိုရရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒီတိန်တန်မတ်ကြီးဂျိုနာသန်အယ်လီကလည်းဒီကြေညာချက်ပါအချက်တွေကိုမြန်မာအစိုးရကလိုက်နာဖို့လိုအပ်ကြောင်းလဲသူကအခုလိုပြောပါတယ
် So it is the first time the Security Council has spoken in this way for a decade.And we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့စေစုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်။လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်။အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံခင်အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လူမျိုးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ။
အခုလိုလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးဆုံးဖြတ်ချက်ကိုလွန်ခဲ့တဲ့10နှစ်2008ခုနှစ်မေလက2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်လို့မြမစစ်အစိုးရကိုဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခဲ့မှုပါတယ်ရှင
်။မယင်ချင်းနိုင်တင်ပြခဲ့တာပါရှင်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆက်ရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒီရက်ပိုင်းအတွင်းနှစ်ဖက်တွေ့ဆုံဖို့ရှိနေပြီးအဓိကနယ်စပ်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းဝအဖွဲ့ကတာဝန်ရှိသူတွေကပြောပါရယ်အစိုးရကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံရေးကိစ္စရတွေထက်သွင်းဆွေးနွေးမဲ့အလားအလာရှိနေပြီးဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးကိစ္စတွေကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC နဲ့ဆွေးနွေးဖို့လိုလားနေပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရရှင်
ပြည်ထောင်စုညီကြဲရေးညီလာက21ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးပြီးချိန်ကတည်းကရပ်တန့်နေခဲ့တဲ့အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကြားဆွေးနွေးပွဲတွေဟာဒီရက်ပိုင်းအတွင်းမှာပြန်လည်ဆက်တင်ဖို့ရှိနေပါတယ်လောလောဆယ်မှာတော့အစိုးရကိုယ်စားလှယ်အဖွဲ့ဟာ UWSP ကိုဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းကိုတွားရောက်ပြီးဝါနဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေတာဖြစ်ပါတယ်ဝါမိုင်းလာအဖွဲ့တွေကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံချိန်မှာအဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေကို UWSP ကိုဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
ဒီလာတူရီယာပတ်ဝန်းကျင်မှာပြောရပဲကြောင်းကြလာတယ်နော်ညတော့တိတိကျကျမသိဘူးနော်အဓိကတော့ဒီနေဆတ်ဖွံ့ဖြိုးတိုးတရေးနဲ့ဒီမွေးစေဝါတယောက်တွေသုံးမွေးပိုင်းဆိုင်ရာတွေပဲအဓိကအဲ့ဒါတွေဆွေးနွေးမယ်လို့အဲ့လိုပဲတည်တယ
်အစိုးရကိုယ်စားလှယ်အဖွဲ့မှာနေဆတ်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်ဦးဆောင်ပါဝင်ပြီးငင်းချိုင်းကိုယ်စားလှယ်အဖွဲ့ဝင်တွေအပါအဝင်တယံစာတတ်တဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးပညာရေးကျန်းမာရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေရှင်းပြနေအစိုးရနဲ့တက်မတော်ကကိုယ်စားလှယ်တွေပါဝင်လိုက်ပါကြမှာဖြစ်ပါတယ်လာမယ့်ဗုဒ္ဓဦးနှစ်ရှိရနေ့မှာညီငယ်ရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးဖို့ရှိနေတာကြောင့်ပန်ဆန်းကိုဒီလ10ရက်နေ့နဲ့အဲ့ဒီနောက်ပိုင်းမှသာတွားရောက်နိုင်မယ့်အခြေအနေရှိနေတာဖြစ်ပါတယ်။ပန်ဆန်းကိုတွားရောက်ချိန်မှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကအဓိကဆွေးနွေးမယ့်အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုထားပါတယ်
။တွားတဲ့အခါမှာကျွန်တော်တို့ကနံပါတ်1ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဆိုင်တဲ့အရာပါမယ်ပေါ့နော်။နံပါတ်2ကတော့ကျွန်တော်တို့နှစ်ဖက်ပေါ့နော်။ညီညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘက်မှာနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်နေတယ်ပေါ့နော်။အဓိကကျွန်တော်တို့သွားတာဖက်ဒရယ်ပြည်ထောင်စုတရားရုံးသွားတာ။အဲ့ဒါမှလည်း principle တွေပေါ့အခြေခံမှုတွေထွက်တဲ့လောက်လည်းထွက်လာတယ်ဆက်ပြီးတော့လည်းထွက်ဖို့လည်းရှိတယ်။အဲ့ပေါ်မှာဒီဘွဲတွေမကြံခဲ့စေချင်ဘူး။အဲ့တော့သူတို့ဘလို့ပုံစံမျိုးနဲ့ပါဝင်နိုင်မလဲဆိုတော့ပေါ့ပြီးတော့နှစ်ဖက်ပေါ့နော်ဆွေးနွေးကြမှာ။
ဒါကတော့ပြီးခဲ့တဲ့လ24ရက်နေ့က UNFC ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အပေါ်အစိုးရဘက်ကသဘောထားကိုဦးစောထေကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။နောက်ပိုင်းဖွဲ့ရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ NC နှစ်ပတ်လည်မှာကျွန်တော်တို့တစ်ဖွဲ့ချင်းကိုဖိတ်ကြားတယ်။သို့တော့အကြောင်းအကျောင်းကြောင့်ဒီမြောက်ပိုင်းအဖွဲ့တွေမတက်နိုင်ဘူးပေါ့နော်။သို့တော်လည်းပဲကျွန်တော်တို့ NCA နှစ်ပတ်လည်မှာအတိုင်ပင်ခံပုဂ္ဂိုလ်ပြောထားတဲ့အတိုင်းပဲကျွန်တော်တို့ဒီအဖွဲ့အစည်းနဲ့ပတ်သက်လို့ညီညာရေးတကားဖွင့်ထားတယ်သူစုံစုံလေးလမ်းကြောင်းဆက်ဖွင့်ထားတယ်ကျွန်တော်တို့က FPNCC ကိုတော့ကော်မတီလိုက်တော့ကျွန်တော်တို့ကဟိုဆွေးနွေးမှာမဟုတ်ဘူးတစ်ဖွဲ့ချင်းဆွေးနွေးမယ်သုံးဖွဲ့ဆွေးနွေးမယ်လေးဖွဲ့ဆွေးနွေးမယ်ရတယ်
နိုင်ငံရေးကိစ္စရပ်တွေထည့်သွင်းဆွေးနွေးဖို့နဲ့ပတ်သက်ပြီးဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကလည်းအခုလိုပြောပါတယ
်။အဲလူကြီးတွေဘယ်လိုအချင်းချင်းနိုင်နေဆွေးနွေးကြလဲတော့ကျွန်တော်မသိဘူး။နိုင်ငံရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ FPNCC ကော်မတီနဲ့တွေ့ဖို့ပဲရှိပါတယ်။တွေ့ဖို့များပါတယ်နော်။
FPNCC ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့လိုလားကြောင်းလဲသဘောထားထုတ်ပြန်ထားတာဖြစ်ပါတယ်။လောလောဆယ်မှာနှစ်ဖက်နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးဖို့အလားအလာတွေဟာညှိနှိုင်းဖို့ခက်ခဲနေပြီးတရုတ်နိုင်ငံကဂျာဝင်ဆောင်ရွက်တာတွေလည်းရှိနေပါတယ်။
ကိုမိုးစောတင်ပြခဲ့တာပါရှင်။စစ်ရေးပြည်ပခတွေနှစ်ရှိကြာမြင့်လာတဲ့ကချင်ဒေသကအမျိုးသမီးတွေအဓိကအရေးတကြီးလိုအပ်နေတဲ့လုံခြုံရေးနဲ့တန်းမာရေးလူမှုဘဝပြန်လည်တည်ဆောက်ရေးတွေလွှတ်တော်ပိုင်းကအလေးထားဆောင်ရွက်ပေးဖို့ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်ကတိုင်းရင်းသားရေးရကော်မတီတွေကိုကချင်အမျိုးသမီးတွေတွားရောက်တွေ့ဆုံခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်ဆောင်ရွက်နိုင်ရေးအတွက်ကိုလည်းနိုင်ငံရေးပါတီတွေနဲ့ဆွေးနွေးခဲ့ကြပါတယ်အခုလိုလွှတ်တော်ပိုင်းတာဝန်ရှိသူတွေနဲ့ကချင်အမျိုးသမီးတွေတိုက်ရိုက်တွေ့ဆုံတင်ပြနိုင်တဲ့အခြေအနေကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာအမျိုးသမီးတွေပူးပေါင်းပါဝင်နိုင်ရေးအပါအဝင်စီးရေးပြိပခဖြစ်ပွားရာဒေသတွေကစိုးရိမ်စရာဖြစ်နေတဲ့အမျိုးသမီးတွေရဲ့လုံခြုံရေးအခြေအနေ၊ကျန်းမာရေးနောက်လူမှုဘဝပြန်လည်တည်ဆောက်နိုင်ရေးတွေအတွက်ပြည်ထောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်အပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ UPDJC နိုင်ငံရေးပါတီတွေကို Transgender ကနေဦးဆောင်ပြီးတော့ကချင်အမျိုးသမီးတွေကတွားရောက်တွေ့ဆုံတင်ပြခဲ့ပါတယ်။အထူးသဖြင့်ကတော့သူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ် က်ရေးကော်မရှင်နောက်ပြည်ထောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်တို့ကတိုင်းရင်းသားရေးရာနဲ့ပြည်ရင်းငြိမ်းချမ်းရေးကော်မတီတွေနဲ့အတူကချင်ငြိမ်းချမ်းရေးနဲ့အမျိုးသမီးရေးလှုပ်ရှားဆောင်ရွက်နေတဲ့ Transgender ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆောင်ပြီးတော့တွားရောက်တွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့သူတဦးဖြစ်တဲ့ Transgender Foundation ကအားသူကစစ်ဖြစ်ပွားရာဒေသကကချင်အမျိုးသမီးတွေရဲ့အရေးအဓိကထားတင်ပြပေးခဲ့တယ်လို့ဆိုပါတယ
်အဓိကတော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာပေါ့အမျိုးသမီးတွေရဲ့ပါဝင်မှုအခြေအနေပေါ့နော်အခုလက်ရှိငင်းချင်းပုံစံမှုတွေမှာအမျိုးသမီးတွေရဲ့အမြင်တွေကဘယ်လိုရှိနေလဲဆိုတဲ့ဟာကိုပြောတယ်။နောက်တစ်ခုကကျတော့ဒီစစ်ဖြစ်လာတဲ့နောက်ပိုင်းမှာပေါ့နော်အမျိုးသမီးတွေအတွက်မလုံခြုံတဲ့အကြောင်းတွေပြောတာဖြစ်တယ်။မလုံခြုံမှုဆိုတဲ့နေရာမှာစက်မရေးပေါ့နော်စက်မရေးအမျိုးသမီးတွေရဲ့စက်မရေးလည်းမလုံခြုံဘူးပြီးရင်ဒီစစ်ဖြစ်တဲ့နောက်ပိုင်းမှာဆိုရင်မွေးရင်ဆေးဝါးတုံးဆက်မှုတွေလည်းအများများလာတယ်။ဒီမွေးရင်ဆေးဝါးကြောင့်မို့ဖြစ်လာတဲ့ဆိုးကျိုးတွေကအမျိုးသမီးတွေလည်းခံစားရတယ်ဆိုတဲ့ဟာတွေကိုပြောတယ်နောက်ပြီးတော့ပညာရေးမှာပေါ့ပညာရေးမှာကျွန်တော်တို့အမျိုးသမီးတွေကနောက်အခွင့်အရေးချုံချုံနေတယ်ဆိုတဲ့ဟာမျိုးတွေကိုပြောတယ်ပိပခဒေတာမှာရှိနေတဲ့ကျွန်တော်တို့အမျိုးသမီးတွေကလိင်ပိုင်းဆိုင်ရာကြံထက်မှုတွေအဲနောက်ပြီးတော့အကြံဒီအဲရင်းနှီးမှုပေါ့နော်ဒီအကြံထက်မှုတွေကိုကြုံတွေ့ရတယ်ဆိုတဲ့အခြေအနေကိုသူတို့ပြောပြတယ်ဟုတ
်တိုင်းနဲ့ချီခိုလုံနေရတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေနဲ့ IDB ဩရင်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူအမျိုးသမီးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအရေးတကြီးလိုအပ်နေတာတွေကိုလည်းတော်တာဝန်ရှိတဲ့သူတွေကိုတင်ပြခဲ့ကြတယ်လို့အာထူကပြောပါတယ်။မကြခင်ကျင်းပမဲ့တတိယကြိမ်27ရာစုပင်လုံကြီးလာခံမှာအမျိုးသမီးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ကိုလည်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဘူးတွဲကော်မတီ UPDJC ရဲ့နိုင်ငံရေးပါတီတွေနဲ့လည်းဆွေးနွေးခဲ့ကြတယ်လို့အာထူကပြောပါတယ်
။စစ်တပ်ကလည်းဖြစ်စီပေါ့နော်ဒီအတိုင်းသားလက်နဲ့ကန်ရဖြစ်စီပေါ့သူတို့လက်နဲ့ကန်နေရဲ့နေပဲတက်ဆိုင်တဲ့ပုံစံနဲ့သူတို့ဆွေးနွေးနေတယ်လို့ပြောကြတယ်ပေါ့နော်အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့အနေနဲ့ကတော့ဒီ P2Z ရဲ့လုံချုံရင်းကိုရောပေါ့ဒီ27ပြည်လုံးညနာခံမှာလူထုတွေအများကြီးပါဝင်မှာဆွေးနွေးနိုင်ဖို့ကိုလည်းတောင်းဆိုခဲ့တယ်ပေါ့
နောက်ပိုင်းနေမှာလည်းစစ်ဖြစ်ပွားတဲ့ဒေသတွေကအမျိုးသမီးတွေကလေးငယ်တွေစစ်ပြေးဒုက္ခတွေရဲ့အရင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ပိုင်းကပို့ပြီးတော့မှအလေးထားဆောင်ရွက်နိုင်မှုပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီတို့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိတယ်လို့လည်းကချင်အမျိုးသမီးရဲ့လှုပ်ရှားသူတွေကပြောပါတယ်ရှင်
မဆုမတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအင်ကာနေညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါညနေခင်းရေဒီယိုအစီအစဉ်ပြီးချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိ Asia Set 7:22ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်နိုင်ကြထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ထိုက်ကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ ియర్ နဲ့ပရင်တက်ဒုံးကျည်အစည်းအဝေးတွေကကဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးတကဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အန်ဒီယကြီးလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်တင်ခံနိုင်စရာမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။မိသားစုဝင်တဲ့အပေါ်ကုတိလက်ရောက်အကြမ်းဖက်မှုကြောင့်အချုပ်ကျခဲ့ဘူးသလိုလေတက်ကနေထုတ်ပယ်ခံခဲ့ရသူဖြစ်တဲ့ Texas ပြည်နယ်ကခရီးရန်ဖျားဆောင်တစ်ခုမှာတနက်နေ့ပြစ်ခတ်ခဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့မှတ်တမ်းတွေမှာဘာကြောင့်စနစ်တကျထည့်သွင်းမထားသလဲဆိုတဲ့အချက်ကိုအမေရိကန်လေတက်ကစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့သာအဲ့ဒီလိုမှတ်တမ်းမှတ်ရာတွေရှိထားမယ်ဆိုရင်တော့တနက်သမားအနေနဲ့တနက်တွေကိုတရားဝင်ဝယ်ယူနိုင်မှာမဟုတ်သလို Shetland Springs မြို့ကလူပေါင်း26ယောက်တို့လည်းတင်းင်းကနေနေကအသက်ခံကြရမှာမဟုတ်ပါဘူးအာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်ရုပ်သံဌာနရုံးချုပ်ကိုဒီကနေ့အင်္ဂါနေ့မှာပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ်မြို့ရင်းကရှမ်ရှက် TV ဌာနကိုစီစဉ်တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စလာမစ်အစွန်းရောက်အဖွဲ့ IS အဖွဲ့ကပြောဆိုပါတယ်မနေ့ပိုင်းတိုက်ခိုက်မှုမှာတော့အသေးခံဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဘုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်တခြားတိုက်ခိုက်ရေးသမားတွေအဆအုံတွဲကိုဝင်ရောက်နိုင်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမတင်ငင်ထိုက်ကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Lena Rinkups ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ချက်ပေးလို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရတာပေးပို့နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.